YouTube တို့ REM တို့ရဲ့အရင်မကြည့်ဘူးတဲ့ stage show အဟောင်းတွေကိုပြန်ကြည့်ရတာကောင်းလိုက်တာကိုသားညုံရေ
ဘယ်မှာသွားကြည့်တာလဲဗျကျွန်တော်လည်းပြောနေဗ
ျဘယ်မှာမှသွားကြည့်တာမဟုတ်ဘူးကွန်ပျူတာပေါ်မှာကြည့်ရတာအခု YouTube က Music Vault ဆိုတဲ့ website နဲ့သဘောတူလိုက်ပြီလေ Music Vault ကဒီ stage show ပွဲတွေကိုဓာတ်ရိုက်ရိုက်ထားတဲ့ video တွေပြတဲ့ website မလားအဲ့တော့ YouTube ထဲကဒီ Music Vault ရဲ့ channel မှာလွန်ခဲ့တဲ့နှစ်ပေါင်း90လောက်ထဲက stage show အဟောင်းတွေကိုဇူလိုင်လ၈ရက်နေ့တွေကစပြီးတော့ကိုကြည့်လို့ရနေတာ
တဲဟုတ်ပါလားဗျဒီလွန်ခဲ့တဲ့နှစ်ပေါင်း90လောက်ထဲကဆိုတော့ video တွေကရောကြည်လင်ပြပြသားသားရှိရလားဗ
ျကြည်ကြည်လင်လင်ပြပြသားသားပဲတချို့အဖြူအမဲ video တွေဆိုလို့ရှိရင်လည်းဒီ digital နီးနဲ့ပြန်ပြီးတော့ပြုပြင်ထားတော့တုံချင်းမှုန်ချင်းကင်းတဲ့ကိုသားညုံရဲ့လွန်ခဲ့တဲ့နှစ်နှစ်လုံးဒီ stage show video အခွေဟောင်းတွေကို music vault ကအချိန်ယူပြီးတော့မှပို့ပြီးတော့ကောင်းအောင်မွမ်းမံထားတယ်လို့ online guitar ဆောင်းပါးတွေမှာရေးကြတယ်လေတိတ်ခွေတွေနဲ့ရိုက်ထားတဲ့ပွဲတွေဆိုရင်လေ digital video တွေဖြစ်အောင်လို့အချိန်ပေးပြီးတော့ပြောင်းထားတာတဲ့
stage show video တွေဆိုတော့ပွဲတွေကိုအစအဆုံးတစ်ခါတည်းကြည့်နိုင်ပါလားဗ
ျအခု YouTube ပေါ်မှာဒီ music vault ကစုစုပေါင်းတင်ထားပေးတဲ့ stage show video ပေါင်းက13,000ရှိသွားပြီတချို့ video တွေက stage show အစအဆုံးပါတယ်တချို့ကြတော့လေဒီ stage show တစ်ခုတည်းရသချင်းတွေကိုပဲတပုတ်ချင်းစီခွဲပြီးတော့တင်ပေးထားတာဘက်ခစ်ကိုဖြတ်တန်းခဲ့တဲ့သူပဲဖြစ်ဖြစ် quality ကောင်းကောင်းနဲ့ stage show အဟောင်းတွေကိုကြည့်နိုင်ဖို့နေရာတစ်ခုဖြစ်စေရမယ်လို့ music vault ကပြောထားတယ်လေသူတို့မှရှိတဲ့ဒီတံပိုးရှိတဲ့ဒီ stage show ပွဲတွေကိုလူတွေများနိုင်သမျှများကြည့်နိုင်ဖို့အတွက် YouTube နဲ့ပူးပေါင်းခဲ့တာလို့ music vault ကပြောတာကို CNET နည်းပညာ website မှာရေးထားတာဖတ်ရပါတယ
်ကြည့်မယ်ဆိုလို့ရှိရင်ခမဲ့ကြည့်လို့ရမှာလားဗျဘာလို့လဲဆိုတော့တိတ်မကြခင်ကပဲ YouTube ကဒီအဆူတော်တွေ TY တွေကိုသူနဲ့ license စာချုပ်ချုပ်ရမယ်ဆိုပြီးတော့ပြောထားခဲ့တာမဟုတ်လားဗျ
အခု Music Vault Channel မှာကြည့်လို့ရတဲ့ stage show ပွဲဗီဒီယိုအားလုံးကတော့အခမဲ့ကြည့်လို့ရတာတွေပါဒီအဆိုတော်တွေ TY တွေတော်တော်များများဟိုးအရင်တော့အဟောင်းတွေများပါတယ်ဥမာဒီ Bob Dylan တို့ James Brown တို့ Rolling Stones တို့ရဲ့ stage show ပွဲတွေလည်းပါတယ်အဲ့လိုမျိုးအရင်တစ်ချိန်တုန်းကရှမ်းရှမ်းတောက်ခဲ့တဲ့အဆိုတော်တွေ TY အဖွဲ့တွေရဲ့ပွဲအဟောင်းတွေကိုလူငယ်တွေပြန်ကြည့်ပြီးတော့မှအဲ့ဒီချိန်တုန်းက stage show ကြည့်ရတာဘယ်လိုမျိုးလဲဆိုတာကိုခံစားစေချင်လို့အခုလိုမျိုးဗီဒီယိုတွေကိုပြန်တင်ပေးထားတာဖြစ်တယ်ဆိုပြီးတော့Music Vault ရဲ့ Content Editor Bill Antonucci က Rolling Stone Magazine ကိုပြောထားတာကိုလည်း Rolling Stone ရဲ့ online ဆောင်းပါးထဲမှာကိုးကားရေးထားတာဖတ်ရပါတယ်။နောက်မှလည်းထပ်ပြီးတော့ဒီသူတို့မှရှိနေသေးတဲ့ stage show ပွဲ video တွေကိုတင်ပေးသွားဖို့အစီအစဉ်ရှိတယ်လို့လည်းသူကဆိုထားတယ်လေ
။ဒါနဲ့ဒီလိုမျိုး stage show ပွဲတွေကိုတင်တော့ဒီ video တွေကသူတို့ပိုင်တာလား?ဒါမှမဟုတ်ဒီ copyright ပြဿနာတွေဘာတွေရောမရှိဘူးလားဗျ။
Music Vault website ဆိုတာက online ပေါ်မှာဒီအမှတ်တရပစ္စည်းတွေကိုရောင်းတဲ့ Wolfgang's Vault ဆိုတဲ့ဆိုင်ရဲ့အခွဲလေ။အဲ့ဒီ online site မှာကဒီ guitar နဲ့ပတ်သက်တဲ့ poster တို့ဓာတ်ပုံတို့ကစပြီးတော့ video တွေကိုရောင်းပါတယ်။အရင်တော့လုပ်ခဲ့တဲ့ guitar ပွဲတွေရဲ့ video အဟောင်းတွေလည်းသူတို့စီမှာအများကြီးစုဆောင်းထားတာရှိတော့အခုတော့ဒီ YouTube နဲ့ပေါင်းပြီးတော့ video တွေကိုတင်ပေးတာပါ။ Classic Rock, Jazz, R&B Classic စတဲ့ဒီ guitar အမျိုးအစားတွေကိုသူတို့ရဲ့ YouTube channel မှာကြည့်လို့ရပါတယ်။ Santana တို့ Neil Young တို့လိုမျိုးအဆိုတော်တွေအတွက်ကိုလည်းတီးတန့်ခွဲပြီးတော့မှသူတို့ video တွေတင်ထားတာကိုတွေ့ရမှာပါ။
ဂီတဝါနာပါတဲ့သူတို့ဂီတသမိုင်းလေးလာခြင်းတဲ့သူတို့အတွက်ဒီလိုမျိုး stage show အဟောင်းတွေပြန်ကြည့်နိုင်တာအကျိုးရှိမှာပဲဗျ။ဒါနဲ့ YouTube ကဒီ Music Vault နဲ့ပေါင်းပြီးတော့ stage show video တွေတင်ပေးနေတာကတော့ဟုတ်ပါပြီ။အဆူရော်ရီ TY ညရဲ့ video တွေသူ့ရဲ့ website ပေါ်မှာဆက်ထားနိုင်ဖို့သူတို့နဲ့သဘောတူစာချုပ်ရမယ်ဆိုပြီးတော့ပြောထားတဲ့ကိစ္စကရောအတော်လေးဝေဖန်စရာဖြစ်နေတာမဟုတ်လားဗျ
။ဟုတ်ပါတယ်ဒီ YouTube ကဝန်ဆောင်မှုအသစ်တစ်ခုလုပ်ဖို့ရှိနေတာကိုအရင်ဆုံးရှင်းပြရပါမယ်။ID ဆောင်းပါးတွေမှာတော့အဲ့ဒီဝန်ဆောင်မှုအသစ်ကို YouTube Music Pass လို့နာမည်ပေးထားတယ်လို့ရေးကြတယ်YouTube Music Pass ကအဖို့အခပေးရမယ်ဝန်ဆောင်မှုမျိုးပါ။ကြော်ညာတွေကြည့်နေစရာမလိုဘဲနဲ့ဒီသချင်းဗီဒီယိုတွေကိုကြည့်နိုင်မယ်။ဒါကြောင့်ကြော်ညာကဝင်ငွေအစားဒီအမှုပညာရှင်တွေစီကနေပြီးတော့ဗီဒီယိုတွေတင်ကတောင်းတဲ့သဘောမျိုးလို့နားလည်လို့ရပါတယ်။ Member တွေအတွက်ဒီသချင်းမျိုးစုံနားထောင်နိုင်အောင်လုပ်ပေးထားတဲ့ Spotify တို့ iTunes Radio တို့ Beat Music တို့နောက်ဒီ Samsung ရဲ့ Milk တို့လိုမျိုး Live Streaming လုပ်တာမျိုးပေါ့။ဒီ YouTube Music Pass ကတော့ဘာကွာသွားလဲဆိုတော့တချင်းတွေကိုနားထောင်နိုင်ရုံမခပဲနဲ့ဒီဒေါင်းလုဒ်လည်းလုပ်လို့ရမယ်တဲ့အဲ့တော့အဲ့ဒီ YouTube Music Pass မှာတချင်းတွေကိုတင်ကျင်တဲ့အဆိုတော်တွေ TY တွေက YouTube နဲ့စာချုပ်ဖို့လိုပါတယ်မဟုတ်ရင်တော့ YouTube ပေါ်မှာအခမဲ့ပေးတင်ထားတဲ့တချင်းဗီဒီယိုတွေကိုတော့မှဖယ်ပြစ်မယ်လို့ကိုဒီ YouTube ကပြောထားတာပါအဲ့ဒါကဂျွန်လရုံးတွေက YouTube ကကြေညာတာပဲ
သူကလည်းအခမဲ့ပေးတော့ကတော့ပေးထားပြီးတော့ဒါဆိုရင်အဆိုတော်တွေဘက်ကရောဘလို့တုံ့ပြန်ကြလဲဗျ
တီးတန့်သွင်းကုမ္ပဏီတွေနဲ့စာချုပ်ထားတဲ့အဆိုတော်တွေ TY နေရာတော့ပြဿနာမရှိဘူးလေသူတို့ကုမ္ပဏီတွေနဲ့ဒီ YouTube ကြားမှာ YouTube ပေါ်ဗီဒီယိုတွေတင်ထိုင်ဖို့ကိစ္စရှင်းကြမှာပေါ့ဒါပေမဲ့ဘ ဘဲတေးတန်တွင်ကုမ္ပဏီနဲ့မှစာချုပ်ချုပ်မထားတဲ့ဒီတီးကြရက်တည်နေတဲ့အစိုးရတွေသူတို့အစိုးရဒီအင်ဒီမျူဇီရှင်တွေပေါ့ဒီအင်ဒီအနုပညာရှင်တွေတီးဝိုင်းနေကြတော့ပြဿနာရှိလာတယ်လေ။နောက်သူတို့ဘက်ကအခုဝေဖန်နေကြတာကလည်းလိုင်စင်စာချုပ်ချုပ်ဖို့ကိစ္စမှာဒီ YouTube ကတေးတန်တွင်ကုမ္ပဏီကြီးတွေဘက်ကိုအများကြီးမျက်နှာလိုက်ပေးထားပြီးတော့အင်ဒီအနုပညာရှင်တွေအတွက်ကိုတော့နင့်နာကြတွေရှိနေတယ်တဲ့။YouTube ဘက်ကတော့တေးသံသွင်းကုမ္ပဏီကြီးတွေတော်တော်များများနဲ့သဘောတူထားပြီလို့ဆိုတာပဲ
YouTube website ကိုလာကြည့်တဲ့ပိတ်သက်ကတလကိုတန်းတထောင်လောက်ရှိရမဟုတ်လားဗျအဲ့လိုလူတွေကရောနောက်ဆိုလို့ရှိရင် video တွေအခမဲ့ကြည့်လို့မရတော့ဘူးဆိုတဲ့သဘောလားဗ
ျ Guardian တို့ Billboard တို့ Forbes တို့ရဲ့ဒီ online magazine ဆောင်းပါးတွေမှာရေးကြတာကတော့ကြော်ညာတွေမပါဘဲနဲ့သချင်းတွေကြည့်နိုင်နားထောင်နိုင်ဖို့အဖိုးအခပေးပြီးတော့ subscribe လုပ်ရမယ်လို့ရေးကြပါတယ်ဒါပေမဲ့တကယ်ပဲလာစင်ကြီးပေးရမလားအခမဲ့ကြည့်နိုင်မှလားဆိုတာတွေကိုအတိအကျတော့ YouTube ကဘာမှမပြောသေးပါဘူး။ဒီ YouTube Music Pass ဝင်ဆောင်မှုကိုဒီနှစ်ကုန်ပိုင်းလောက်မှစလိမ့်မယ်လို့လည်း Guardian သတင်းစာကြီးရဲ့ IT ဆောင်းပါးထဲမှာရေးပါတယ်။ YouTube ကိုကြည့်ကြတဲ့သူကကိုသားညုံပြောသလိုပဲဒီတစ်လောက်ကိုတန်းတစ်ထောင်လောက်ရှိနေတဲ့အထက်မှာအများစုကြည့်ကြတာကဒီသချင်းဗီဒီယိုတွေဖြစ်တယ်တဲ့။ဆိုတော့ Grammy ဆုရှင် Adele တို့ Arctic Monkey တို့လိုမျိုးဒီတီးခြားရက်တည်နေတဲ့နာမည်ကျော်အစိုးရတွေအဖွဲ့တွေရဲ့ဗီဒီယိုတွေကို YouTube ကသူနဲ့သဘောတူမှုမရလို့တကယ်ပဲသူ့ရဲ့ website ပေါ်ကနေဖယ်ပြစ်မယ်ဆိုလို့ရှိရင်အဲ့ဒီအနုပညာရှင်တွေရဲ့ပရိသတ်တွေဘက်ကဘယ်လိုမျိုးတုံ့ပြန်မလဲဆိုတာကလည်းစိတ်ဝင်စားစရာဖြစ်ပါရဲ့ရှင်။